မြန်မာနိုင်ငံမှာသတင်းသမားတွေတပ်ဖြတ်ခံရပေမဲ့အပြစ်ပေးအရေးယူတာမရှိတဲ့အပေါ်သတင်းမီဒီယာလှုပ်လှဲ့ခွင့်လှုပ်ရှားသူတွေကထောက်ပြကြပါတယ်သတင်းသမားတွေအပေါ်ရာဇဝတ်မှုကျူးလွန်သူတွေအပြစ်ပေးအရေးယူမခံရတဲ့အခြေအနေတွေအဆုံးသတ်နိုင်ရေးနိုင်ငံတကာနေ့ဖြစ်တဲ့ဗုဒ္ဓနေ့မှာပဲမြန်မာနိုင်ငံကသတင်းလှုပ်လှဲ့ခွင့်အခြေအနေကိုထောက်ပြခဲ့ကြတာပါဒီအကြောင်းနဲ့ပတ်သက်ပြီးဆက်ပြီးတော့နားဆင်နိုင်ပါတယ်ခင်ဗျာ
နယူးယောက်မြို့အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့CPJ ရဲ့2022ခုနှစ်အညွန်ကိန်းထုတ်ပြန်ချက်အရမြန်မာနိုင်ငံမှာလွန်ခဲ့တဲ့ဆယ်နှစ်အတွင်းသတင်းမီဒီယာသမား5ယောက်အသက်ခံခဲ့ရကြောင်းအဲ့ဒီတည်းက3ဦးဟာစစ်တပ်ကဖမ်းဆီးစဉ်တေဆုံးခဲ့ရကြောင်းဖော်ပြထားတာပါသတင်းမီဒီယာတွေအပေါ်ဖိနှိပ်မှုရှိပေမဲ့အပြစ်ပေးအရေးယူမခံရဘဲကင်းလွတ်နေတဲ့စည်ရင်းနှံမှာမြန်မာနိုင်ငံကိုပထမဆုံးအကြိမ်အပြစ်ထဲသွင်းဖော်ပြလိုက်ပါတယ်မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ဆန္ဒပြသူတွေနဲ့သတင်းဖော်ပြဖို့ကြိုးပမ်းသူတွေအပေါ်ဘလောက်အထိပြင်းထန်တဲ့ဖိနှိပ်မှုလုပ်နေရလဲဆိုတာပြသရာရောက်တယ်လို့လဲ CBJ အဖွဲ့ဥက္ကဋ္ဌ Jody Ginsburg က VOA ကိုပြောတာပါတယ်။အာဏာပိုင်တွေဖမ်းဆီးထားစဉ်တည်ဆုံခဲ့တယ်ဆိုတော့သတင်းသမားဦးစိုးနိုင်နဲ့ဦးအေးကျော်တို့ဟာကျန်းမာရေးပြဿနာကြောင့်တည်ဆုံခဲ့တာသာဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်။သတင်းသမားတွေအဖြစ်ပြစ်မှတ်ထားအရေးယူတာမျိုးမရှိဘူးလို့လည်းပြောပါတယ
်။ဒီကိစ္စနဲ့ပတ်သက်ပြီးသတင်းတောင်များဖြစ်လို့ဒါသတင်းစာဆရာမဖြစ်လို့ဖမ်းဆီးခြင်းမဟုတ်ပါဘူး။အကြမ်းဖက်မှုကိစ္စတွေ၊စုဘူးလုံဆောင်မှုကိစ္စတွေနဲ့ပတ်သက်ပြီးဖန်ဆီးရခြင်းဖြစ်တယ်လို့ပဲပြောချင်ပါတယ်
။ CBJ ရဲ့ပြီးခဲ့တဲ့နှစ်နှောင်းပိုင်းထုတ်ပြန်တဲ့အစိုးရခန်းစာမှာတော့သတင်းသမားတွေကိုဖန်ဆီးမှုအများဆုံးနိုင်ငံစီးရင်နဲ့မှာမြန်မာနိုင်ငံကိုထယ်သွင်းဖော်ပြခဲ့တာပါ။2022ခုနှစ်အတွက် CBJ အညွှန်းကိမှာတော့လွန်ခဲ့တဲ့ဆယ်နှစ်အတွင်းကမ္ဘာတစ်လွှားသတင်းသမား263ယောက်အသက်ခံခဲ့ရပေမဲ့အမှုအလုံးရဲ့80ရာခိုင်နှုန်းနီးပါးအတွက်အပြစ်ပေးအရေးယူခံရတာမျိုးမရှိဘူးလို့လည်းဖော်ပြပါဗျ။အဲ့ဒီနိုင်ငံတွေကတော့မြန်မာအပါအဝင်ဆိုမာလီနဲ့မက္ကဆီကိုနိုင်ငံတွေလည်းပါဝင်ပါတယ်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလတဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအာဏာပိုင်တွေဖမ်းဆီးခဲ့ရတာကပြန်လည်လွတ်မြောက်လာတဲ့ကမာရုတ်သတင်းဌာနတည်ထောင်သူဦးနေတံမောင်ကတော့မြန်မာနိုင်ငံမှာသတင်းသမားတွေအပေါ်ဖိနှိပ်မှုတွေဟာအစဉ်အဆက်ရှိနေတယ်လို့ပြောပါတယ်
။ကျွန်တော်တို့ဒီသတင်းမီဒီယာအပါအဝင်ပေါ့နော်မြန်မာပြည်သူတွေအားလုံးဟာဒီအာဏာသိမ်းမြန်မာစစ်တပ်ရဲ့ဖိနှိပ်တပ်ဖြတ်မှုဖမ်းဆီးညှဉ်းပန်းနှိပ်စက်မှုအားလုံးကိုကျွန်တော်တို့နေစင်တဲ့မြန်မာပြည်နဲ့များရင်ဆိုင်နေရတာဖြစ်ပါတယ်။ပြီးတော့နောက်တစ်ခုကမြန်မာနိုင်ငံကအပြစ်ပေးအရေးယူခြင်းခံရတဲ့ကင်းလွတ်နေတာပေါ့နော်ဒီစစ်ဘုချုပ်တွေကအဲ့ဒါအခုမှမဟုတ်ဘူးဗျာကျွန်တော်တို့ဒီ1962ကနေကနေပြီးခဲ့တဲ့ကာလတစ်လျှောက်လုံးကြည့်လိုက်ရင်သူတို့ကစစ်ရာဇမှုတွေဂျီနိုဆိုက်ဒ်ဆိုလူမျိုးတုံးတပ်ဖြတ်မှုတွေနောက်လူသားဆန်မှုကိုစန့်ကျင်တဲ့ရာဇဝတ်မှုတွေအားလုံးကသူတို့တောက်လျှောက်ကြီးလွန်နေတာတိုင်းမဲ့သူတို့ဒီဘယ်တော့မှဒီဟာအပြစ်ပေးအရေးယူခြင်းမခံရဘူး။အဲသူတို့ဒီအပြစ်ပေးအရေးယူခြင်းကနေကင်းလွတ်အောင်ဘလောက်ထိလှုပ်ထားလဲဆိုတော့သူတို့ရေးထားတဲ့2008ဖွဲ့စည်းပုံမှာကိုအပြစ်ပေးအရေးယူခြင်းမခံရအောင်ပေါ့နော်။ပုံမှန်အတိအကျပါပါတယ
်။သတင်းသမားတွေတပ်ဖြတ်ခံရမှုအများစုမှာတာဝန်ရှိတဲ့သူတွေကိုအပြစ်ပေးအရေးယူခံရတာမရှိခဲ့ကြောင်းကုလသမဂ္ဂ UNICEF အဖွဲ့ကဗုဒ္ဓနေ့အစည်းအဝေးခန်းစာမှာထုတ်ပြောခဲ့တာပါ။သတင်းသမားတွေကိုတပ်ဖြတ်သူတွေအပြစ်ပေးအရေးယူမခံရတဲ့နှုံးဟာ86ရာခိုင်နှုန်းထိရှိနေပြီးလက်မခံနိုင်လောက်အောင်မြင့်မားနေတယ်လို့ပြောပါတယ်။သတင်းသမားတွေတပ်ဖြတ်မှုတွေကိုမဖော်ထုတ်နိုင်သမျှလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုကာကွယ်နိုင်မှာမဟုတ်ကြောင်း UNESCO ရဲ့ညွှန်ကြားရေးမှူး Audrey Azoulay ကပြောပါတယ်ခင်ဗျာ။